မနေ့ကပြည်ထောင်စုလွတ်တော်အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်စနစ်နဲ့အညီပြင်ဆင်နိုင်ဖို့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်ဒေါက်အောင်ဆန်းစုကြည်လွတ်တော်ဥက္ကဋ္ဌ၂ဦးနဲ့တိုင်းရင်းသားအစုအဖွဲ့ကိုကိုယ်စားပြုသူ2ဦးတို့ပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအတွက်ပြည်ထောင်စုလွတ်တော်ကအတည်ပြုလိုက်တာကိုအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကထောက်ခံလိုက်ပါတယ်။အဲဒီလိုတွေ့ဆုံရမှာခေါင်းဆောင်တွေကပါတီအဖွဲ့အစည်းကိုယ်စားပြုကပြောဆိုဆွေးနွေးတင်တယ်လို့ဦးခင်အောင်မြင့်ကပြောပါတယ
်။ဘာလို့တွေ့တင်တယ်ဒီငကိုတွေကပြောထားတွေ့တင်ပါတယ်။တွေ့တယ်ဆိုရင်ခေါင်းဆောင်ကြီးပဲတွေ့တော့မရဘူးခေါင်းဆောင်နဲ့အာဏာရှင်တွေမှမဟုတ်ဘူးငါတို့ကဒီလိုသဘောတူခဲ့တယ်ပါတီကလိုပဲမျိုးလိုက်လို့အောင်လို့တို့ပြောလို့မရဘူး first line second line third line ပေါ့ဒီလိုတွေ့ရမှာပေါ့ခေါင်းဆောင်ကြီးပြောရတယ်သူ main date နဲ့ပြောရမှာပေါ့ပါတီရဲ့ main date နဲ့ပြောရမယ်ပါတီဆိုရင်ပါတီအဖွဲ့စည်းဆိုရင်အဖွဲ့စည်းပေါ့ပြီးရင်ပြန်ရှင်းပြကိုလူတွေရဲ့သဘောထားကိုနောက်လိုက်တဲ့သဘောထားနဲ့ပြန်ညှိပေါ့ဒီလိုလုပ်တဲ့
လာမယ့်ရွေးကောက်ပွဲတွေမှာအမျိုးသားလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်တဲ့အခါပြာခေါ်အချိုးကျကိုစားပြုစနစ်ကိုကျင့်သုံးဖို့ပြီးခဲ့တဲ့ရက်ပိုင်းကအမျိုးသားလွတ်တော်မှာအတည်ပြုလိုက်တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီတယ်လို့လည်းအခုလိုရှင်းပြပါဗျာ
။ဘာလို့အမျိုးသားလွတ်တော်ကတော့ညီပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကဘာဒေးစစ်ကြည့်ရမယ်။ဒီလိုလွတ်တော်လည်းခုံရုံးကိုပေးပို့တာပေါ့ပေါ့ဒီတိုင်းမေးတဲ့သဘောပါ။ဘာလို့လဲဒီတိုင်းအလွတ်တော်တော့မေးတာတော့ရှိရပါတော့။ဟိုကညီပါတယ်မညီပါဘူးလို့လည်းဖြေတော့ရှိပါတယ်။ဒါပေမဲ့ဒီလိုဆေးရိုင်နှုန်းနဲ့တင်မယ်ဆိုရင်တင်အပချက်တင်လို့ရတယ်အပခွင့်ပြုမှာပေါ့ဘယ်ချိန်မှခွင့်ပြုလို့ရမယ်ဆိုဥပဒေအတည်ဖြစ်ပြီးမှခွင့်ပြုလို့ရတယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှ436ပြင်ဆင်တဲ့အကြောင်းနဲ့နိုင်ငံတော်သမ္မတအရေးချင်းသတ်မှတ်ထားတဲ့ပုံမှ59စာလုံးကတော့လွှတ်တော်သဘောထားဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ထိုင်းနိုင်ငံခိုတောင်းကျော်မှာဗြိတိန်နိုင်ငံသား2ဦးအသက်ခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးအဖမ်းခံထားရတဲ့မြန်မာနိုင်ငံသား2ဦးအရေးကိစ္စအတွက်ဦးခင်အောင်မြင့်ဟာထိုင်းနိုင်ငံကိုတွားရောက်ကူညီခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်ပရာယုနဲ့ထိုင်းရှိနေများကောင်စီထိုင်းလူအခွင့်အရေးကော်မရှင်တို့နဲ့လည်းဆွေးနွေးကြတာတွေကိုဥက္ကဋ္ဌအောင်မြင့်ကအခုလိုရှင်းပြခဲ့ပါတယ
်။ဘာပြောတာတရားစီရင်တဲ့ပတ်သက်လို့ကျွန်တော်မပြောဘူး။ကျွန်တော်ပြောခွင့်မရှိဘူး။တရားသူကြီးရဲ့ဆုံးဖြတ်ချက်ကိုရင်းရင်တော့လည်းလွတ်ခွင့်မရှိဘူး။တရားရောက်ပြီဆိုရင်ဘာမှမပြောပါဘူး။အခုကမှုတည်ဆောက်တဲ့ကိစ္စ။မှုတည်ဆောက်တဲ့နေရာမှာတန်တရားရှိတဲ့လူကိုအရင်ထုတ်ဖော်ပြောဆိုပြီးတော့မှကိုပြောထားတာမှန်တယ်ဆိုရက်ပုံစံဖြစ်အောင်တက်တည်ရှာတဲ့ကိစ္စမတင်တော့ဘူး။အထိုင်းမှာချစ်ကြည်ရေးဖြစ်စေခြင်းလည်းဆိုရင်အစိုးရချင်းချစ်ကြည်ုံလည်းမရဘူးပြည်သူချင်းချစ်ကြည်ဖို့လိုတယ်။ခေါတော်ညွတ်ကိစ္စကပြည်သူတရားလုံးစိတ်ဝင်စားတဲ့ကိစ္စဖြစ်တယ်။ဒါကိုမှမကန်ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒါဝန်ကြီးုပ်အနေနဲ့ထိုင်းပြည်သူနဲ့မြန်မာပြည်သူကြားချစ်ကြည်ရေးလုပ်ငန်းမှာမော်ကွန်းတင်တဲ့လုပ်ငန်းတည်းဖြစ်ပါတယ်။သူလည်းသဘောပေါက်တယ်။သူလူတွေချက်ချင်းမြင်တယ်ဦးတရားရုံးရောက်ပလားမရောက်သေးဘူး။ချက်ချင်းပါပဲဒီမှာဒူးဝန်ကြီးလည်းပါတယ်။သူလုပ်လို့ရတာအကုန်လုပ်ပေးမယ်။အဲ့ဒီနေရာလည်းပါတော်တော်များများပြောပြတယ်ဝန်ကြီးုပ်နဲ့လေဒီကိစ္စကိုဦးတည်ပြောကျော်ရတဲ့သူလည်းလက်ခံပါတယ်။ဒါကိုချုပ်လို့ထူချေခွင့်ပေးပါ။အတန်ရုံးမှာကျွန်တော်ကိုယ်ကမှုယူပါမယ်။ဒီကလေးနှစ်ယောက်ကိုချုပ်လို့ထူချေခွင့်ပေးလို့တော့ဒီကလေးဆက်ပြေးတဲ့ဆိုရင်အဘကအဘအပေါင်းထားပါတယ်။လာဖမ်းခံပါမယ်။ထိုင်းနိုင်ငံမှာဘာလို့ပန်ဆိုင်တဲ့ငွေကြေးလည်းမရှိဘူး။မြေတွေအိမ်တွေပစ္စည်းတွေလည်းမရှိဘူး။ဒါကကိုယ့်ကိုအပေါင်းတင်ပါတယ်လို့ပြောလိုက်တာ
။ဒီကနေ့မြန်မာနိုင်ငံသား2ဦးကိုအာမခံပေးဖို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကထိုင်းဘက်ငွေ2,000တင်ပြီးတရားရုံးမှာရှောက်ထားရမှာတော့ပယ်ချခံလိုက်ရပါတယ်ခင်ဗျာ။